မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးကူးစက်ခံသူနောက်ထပ်2ဦးထပ်မံတွေ့ရှိတာကြောင့်အခုဆိုရင်ရောဂါကူးစက်ခံသူ184ယောက်ရှိသွားပြီဖြစ်တယ်လို့ကျမရင်းနဲ့အားကစားဝန်ကြီးဌာနကဒီနေ့မှပြောကြားလိုက်ပါတယ်။မေလ18ရက်ည8နာရီသတင်းထုတ်ပြန်ချက်အရဓာတ်ခွဲနမူနာစုစုပေါင်း386ခုကိုစမ်းသပ်ဆေးဆီးခဲ့ရမှာရောဂါပိုးရှိသူ2ဦးတွေ့ရှိခဲ့တာဖြစ်တယ်လို့ကျမရင်းနဲ့အားကစားဝန်ကြီးဌာနကပြောပါတယ်။ရောဂါကူးစက်ခံသူပထမတဦးကတော့ရန်ကုန်တိုင်းမရန်ကုန်မြို့နယ်မှာနေထိုင်တဲ့အသက်58နှစ်အရွယ်အမျိုးသားဖြစ်ပြီးစောင့်ကြည့်ဒူနာဖြစ်ပါတယ်။သူဟာပြပကိုခီးသွားမှုတဲ့ရာဇဝဲမရှိသလိုရောဂါကူးစက်ခံတဲ့လူနာတွေနဲ့လည်းထိတွေ့မှုမရှိသူဖြစ်ပါတယ်။နောက်တူကတော့ရန်ကုန်တိုင်းပဇွန်တော်မြို့နယ်မှာနေထိုင်တဲ့အသက်41နှစ်အရွယ်မျိုးသားဖြစ်ပြီးတော့သူကတော့ယောဂအတီးပြူလူနာရီနဲ့ထိတွေ့မှုမရှိပေမဲ့မလေးရှားနိုင်ငံကနေပြန်လာပြီးအသွားအလာကန့်သတ်ထားရှိသူဖြစ်တယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာ COVID-19 ယောဂအတွက်ဓာတ်ခွဲစမ်းသပ်မှုပေါင်း 14,000 နီးပါးရှိခဲ့ပြီးတော့သေဆုံးသူ6ဦးဒီကနေ့နောက်ထပ်ယောဂပိုးကင်းရှင်းသူအဖြစ်အတီးပြူလူနာ2ဦးပါဝင်စုစုပေါင်း98ဦးထိရှိကြောင်းလဲကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။